မေလ29ရက်နေ့တုန်းကရခိုင်ကမ်းရိုးတန်းကတရှိမြန်မာနိုင်ငံနဲ့ဝင်ရောက်လာခဲ့တဲ့မုန်တိုင်းကြောင့်လူ၄ဦးထက်မနည်းသေဆုံးပြီးပျက်စီးဆုံးရှုံးမှုတွေလည်းရှိခဲ့တယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ပါတယ်။မုန်တိုင်းမဝင်ငင်ကတည်းကမုန်တိုင်းအန္တရာယ်ကြိုတင်ပြင်ဆင်ရေးဆောင်ရွက်ခဲ့တယ်လို့အခုမုန်တိုင်းဝင်ပြီးနောက်မှာလည်းပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဆောင်ရွက်နေတယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောနေတာပါ။ VOA သတင်းနောက်ကိုကောင်းဆန်ဟင်းကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်။
မင်္ဂလာပင်လယ်အော်ကနေရခိုင်ပြည်နယ်ကိုဖျက်ချော်ပြီးမြန်မာနိုင်ငံအလယ်ပိုင်းကိုဝင်ရောက်ခဲ့တဲ့မုန်တိုင်းကြောင့်ရခိုင်ပြည်နယ်အပါအဝင်ဒေသအချို့လူသေဆုံးမှုနဲ့ပျက်စီးဆုံးမှုတွေရှိခဲ့တယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကေဆေရေးနဲ့ပင်လယ်နေရာချတိုင်းရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကပြောပါရစေ
။ဒီကြောင့်ပျက်စီးခြင်းရပိုးလောက်တာကတော့ပြည်နယ်နဲ့တိုင်းခုနှစ်ခုရှိတယ်။နောက်ရန်ကုန်တိုင်းကအဲ့ဒီမတိုင်ခင်တရက်ကပေါ့နော်။ဒီဟိုလေးစင်သမားရန်ကုန်တိုင်းကတော့များတာပေါ့နော်။အဲ့ဒီမတိုင်ခင်တရက်မှာလေးစင်သမားဝင်သွားတယ်ရှိပြီးသားမှာဟိုအင်ဂျီ900ကျော်ဟိုကကြီးသွားတယ်ပေါ့နော်နောက်တစ်ခုနည်းနည်းများလာမကွေးတိုင်းမှာနည်းနည်းများတယ်တခြားနေရာတော့နည်းနည်းပါပဲနေပြည်တော်ကနှစ်အင်းနဲ့မန္တလေးတိုင်းဆို3အင်းနဲ့မုံပြင်းနဲ့9အင်းနဲ့နောက်ကရင်ပြည်နဲ့19အင်းနဲ့ဒီလိုကြီးကြီးရှိပါတယ်တခိုင်ပြည်နဲ့မှာ43အင်းကျွန်တော်တို့တော့ဒီဟာကြီး၆ပတ်တော့စေဆုံးပေါ်လာတော့3ဦးပြပါဟိုရခိုင်မှာ2ဦးမကွေးမှာ2ဦးကန်ကြီးကမှ3ဦးပြောတာ၊ရခိုင်မှ3ဦးတည်ဆုံးရတော့တရားရရတော့5ဦးပေါ်နေတယ်ဒီမှာတော့မနေ့ကညနေ4နာရီထိရှိနေ
စကိုင်းပြည်နယ်တန်တန်းမြို့မှာတော့29ရက်နေ့ကဝင်ရောက်ခဲ့တဲ့မုန်တိုင်းကြောင့်ပင်လယ်ကမ်းထွက်သွားတဲ့လေတစီးတိမ်မောက်သွားခဲ့ပြီးလူတအုပ်တည်ဆုံးခဲ့တယ်လို့တန်တွဲဒေသခံဦးစိန်ချစ်ကပြောပါတယ
်ကျွန်တော်တို့ဒီငပလီကမ်းရှည်ကျိတော်ကနေရာတော့ပင်လယ်လေကမ်းထွက်သွားတဲ့ပင်လယ်သမားတွေတော့ဒီပင်လယ်ထဲမှာမြုပ်တည်ဆုံးတဲ့လူတော့ရှိတယ်ဒီဆုံးနဲ့ဆိုတော့29ရက်နေ့ကသူတို့ဒီပင်ကထွက်သွားတာပေါ့28ကထွက်တာပေါ့အဲထွက်တဲ့ဟာမှာအဲလမ်းမုံတိုင်းနဲ့မိပြီးတော့လေရလည်းပေါက်တော့လေအာမနှစ်ဦးမှာတဦးတော့ရှင်တယ်တဦးကတော့အသက်တည်ဆုံးတယ်အဲနောက်ခုနှစ်ဦးကတော့ကျွန်တော်အယောက်ဒီဖက်ကိုမျောသွားပြီးတော့ဒီဟိုလက်ပတ်တာဖက်မှာတင်နေဟုတ်တယ်အမှတော့ပြန်ပြီးတော့ကယ်ဆယ်ရေးပြန်ပြီးတော့ဟိုအသက်ရှင်နေနဲ့ပြန်ပြီးတော့ကောင်းရောက်သွားပေါ့အဲလိုမျိုးတော့ရှိရပေါ့
ပင်ကပင်လည်းအော်အတွင်းကအဲ့ဒီအပူပိုင်းမုံတိုင်းဟာရခိုင်ကယိုးတန်းဝင်ရောက်ချိန်မှာတော့မျောလင့်ထားတဲ့ပုံပြီးဆက်ကလုံးမုံတိုင်းငယ်တစ်ခုအနေနဲ့တိုက်ခိုက်ခဲ့တာပါမုံတိုင်းမဝင်ခင်ကလေးကတော့အာရာပိုင်းတွေကကျိုးရင်သတိပိတ်ချက်တွေနဲ့ပြင်ဆင်မှုတွေလုပ်ခဲ့ပါလေအခုမုံတိုင်းဝင်ပြီးနောက်မှာလည်းလူသေဆုံးမှုတွေနဲ့နေအိမ်ပျက်စီးဆုံးမှုတို့အတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကေဇင်ကြီးနဲ့ပြည်လည်နေရာချတိုင်းရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ထော်ရကူကူနိုင်ကပြောပါတယ
်အိမ်တွေကတော့လုံးဝပြိုကျတာဆိုလို့ရှိရင်တော့ကျွန်တော်နှုံတိုင်းပေါ့တသိန်းနဲ့သူ့မို့နှစ်သိန်းတော့များသောအားဖြင့်တော့တသိန်းနေပဲညာတယ်ဘာလို့ဆိုတော့ဒီတဲတွေပဲဖြစ်တာများတာဟုတ်ဒီတိုက်လို့လဲဆိုတော့တဲတွေပဲဖြစ်တာဟုတ်အကြီးကြီးဒီနောက်အိမ်တောက်အိမ်တွေကစမမဖြစ်တာနောက်တသိန်းဒီပိုင်းပြစီတာတော့ကျွန်တော်နှုံကတော့1000ကနေပြမဟို9000တသိန်းအထိပဲပေးတယ်ပေါ့နော်ဒါပေမဲ့အများစုကတော့ဒီမှာကျွန်တော်တို့9000နေကြာကြတယ်ဟုတ်အဲ့ဒါပြီးတယ်နောက်တိဆုံးသူကတော့ကျွန်တော်တို့3တောက်ပတ်နဲ့တန်ရာရစီုံတက်တဲ့သူတွေက9000တောက်ပတ်ပါလေ
မုံတိုင်းဟာလေပြင်းအားနဲ့ရဝင်းအဖြစ်အပြော့သွားပြီးမင်းညံ့နေကအပြော့သွားကြောင်းမိုးလေဝသဦးစည်းထဏကသတင်းထုတ်ပြန်ထားပါတယ်မုတ်တုံလီအားကောင်းနေပြီးနေပြည်တော်မန္တလေးမကွေးပဲခူးစကိုင်းညကုံနဲ့အေရဝတီတိုင်းဒေသကြီးအချင်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာယနေ့မေလ31ရက်နေ့အထိနေရာကွက်မိုးကြီးနိုင်သေးကြောင်းလည်းခန့်မှန်းထားပါတယ်ခင်ဗျာ